ရှင်မင်းနိုင်ငံမှာစစ်ချောင်းနိုင်ငံလူဦးရေရဲ့၃ပုံ၂ပုံရှိတဲ့လူဦးရေအသန်း20ကျော်အတွက်စားနပ်ရိက္ခာမလောက်မငှဖြစ်နေပါတယ်။မနေ့စနေနေ့တုန်းကကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO UNICEF နဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့တို့ကပူးရဲထုတ်ပြန်တဲ့ကြေညာချက်မှာတော့ရှင်မင်းနိုင်ငံတွင်ပြည်ပခါကြောင့်ကမ္ဘာအဆိုးအဆုံလူသားဆိုင်ရာကပ်ဘေးကြီးပေါ်ပေါက်စေတယ်လို့ဖော်ပြထားပါတယ်။နိုင်ငံတွေမှာအငတ်ဘေးကျရောက်ပြီလားဆိုတာကိုဆုံးဖြတ်ဖို့ပြုလုပ်တဲ့ IPC အဖွဲ့ကြီးရဲ့စားနပ်ရိက္ခာလုံခြုံမှုဆရာသုတေသနကိုကိုကာပီကုလအဖွဲ့အစည်းတွေကပူးရဲကြေညာချက်ထုတ်ပြန်တာပါ။ရှင်မင်းနိုင်ငံမှာလူပေါင်း15တန်း9သိန်းတို့ချိုးချံစားတောက်နေရပြီးလူပေါင်းတန်း20တို့ကတော့စားနပ်ရိက္ခာမလုံလောက်မှုနဲ့ဆိုးဆိုးရွားရွားရင်ဆိုင်နေရတယ်လို့ဖော်ပြထားပါတယ်။ဒီဘေးဒုက္ခကြီးရောပါတက်တာစီရဲ့အတွက်အကူအညီတွေအများကြီးတိုးရဖို့လိုသလိုနိုင်ငံတွင်းကဒေသတွေကိုဝင်ရောက်ခွင့်ရဖို့လိုအပ်တယ်လို့လဲ WFP အကြီးအကဲကပြောပါတယ်ဒီလိုမလုပ်နိုင်ရင်တော့ကလေးငယ်မျိုးဆက်တစ်ခုလုံးအစာအာဟာရပြတ်လတ်သွားစီမယ်လို့လဲသတိပေးထားပါတယ်ရှင်